ပွင့်လင်းမြင်သာမှုပေါ်မှာမေကွန်ထုတ်ခံနေရတဲ့မြန်မာနိုင်ငံရဲ့တရားစာတထုတ်လို့ရေလုပ်ငန်းနဲ့ပတ်သက်လို့ပထမဆုံးကြိမ်စီရင်ခံစားတရားကိုဒီနှစ်မကုန်ခင်ထုတ်ပြန်သွားမယ်လို့
မကြာသေးခင်ကပဲလူပေါင်း100ကျော်ထက်မနည်းသေဆုံးခဲ့တဲ့ကချင်ပြည်နယ်ကကြောက်စိမ့်တူဖော်ရေလုပ်ငန်းတွေနဲ့ပတ်သက်လို့ဝေဖန်မှုတွေထွက်ပေါ်လာခဲ့ပြီးနောက်မှာပဲEIDI ရဲ့အစီရင်ခံစာထုတ်ပြန်ဖို့စီစဉ်နေခဲ့တာလည်းဖြစ်ပါတယ်အပြည့်စုံကိုတော့ဗီအိုအေဒီမြန်မာနိုင်ငံEIDIတုံးမွေဆိုင်ညွန့်ပေါင်းအဖွဲ့ရဲ့သတင်းစာရှင်းလင်းပွဲကိုကိုရိုင်းသတင်းသွားယူခဲ့တဲ့ဗီအိ
အထက်မှာမူလကထည့်သွင်းမထားပေမဲ့အရက်ဖက်အဖွဲ့အစည်းတွေရဲ့တိုက်တွန်းချက်အရလက်ဗရောင်းတောင်ကြီးနီစီမံကိန်းမှာပါဝင်တဲ့မြန်မာဝန်ပေါင်းကုမ္ပဏီ၊စကိုင်းတိုင်းကရန်စီကုမ္ပဏီနဲ့မကွေးတိုင်းကတကောင်းတောင်နီကယ်တပ်ထုတူဖော်ရေးလုပ်ကိုင်နေတဲ့ CNMC ကုမ္ပဏီတို့စီကကောက်ခံရရှိတဲ့အခွန်ငွေတွေကိုပါထည့်သွင်းဖော်ပြသွားမယ်လို့မြန်မာနိုင်ငံ EIDI သုံးဖွဲ့ဆိုင်ညှိနှိုင်းရေးအဖွဲ့ရဲ့ညှိနှိုင်းဖော်ဆောင်ရေးမှူးဒေါက်တာဇော်ဦးကဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်
။ဒီထဲမှာပါတဲ့အဲ့ဒါပါလဲဆိုတော့သူတို့ဒီ material ဒီ threshold ထဲမှာပါလာတဲ့ကုမ္ပဏီမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့ဒီအကြောင်းရင်းကြောင့်2013-14ဘဏ္ဍာနှစ်မှာသူတို့ဒီဝေးဝေးအရှာနိုင်ဆုံးကုမ္ပဏီ17ခုထဲမှာပါမလာပါဘူး။ပါမလာပေါ်ညာလိုက်တာအရက်ဖက်အဖွဲ့ကြီးအနေနဲ့ဒီကိစ္စမှာအရက်ထဲမှာလည်းအများဆုံးဆန္ဒပြနေတဲ့ကိစ္စတွေဖြစ်တယ်။အရက်ဖက်ကိုယ်စားအဖွဲ့ကြီးညာလည်းလုံးတဲ့နေဆိုတဲ့ဟာကိုတိတိကျကျကျွန်တော်တို့ကိုလေးလေးနက်နက်ပြင်ပြလာတဲ့အခါမှာဒီသုံးခုကိုလည်းဒီထဲမှာ case study အနေနဲ့စပြီးတော့လေ့လာဖို့ဆိုပြီးဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဒါမှာဒီ EIDI ရဲ့ scope နဲ့အပြင်ကိုထွက်ပြီးတော့ EIDI ပေါ်လာနေတဲ့ကျွန်တော်တို့အန်တီမရေမှန်းချက်ကိုအတိမှန်ပြသောအားဖြင့်ဒီသုံးခုကိုကျွန်တော်တို့ထည့်သွင်းခဲ့တာဖြစ်ပါတယ်။
မြန်မာနိုင်ငံအတွင်းထွက်တည်ရန်သာသာတူးဖို့ထုတ်လုပ်တဲ့လုပ်ငန်းများပွင့်လင်းမြင်သာမှုဖော်ဆောင်ရေး MEITI အစီရင်ခံစာမှာ 2013-14 ဘဏ္ဍာနှစ်ကိုအခြေခံပြီးရေနံနဲ့တဘာဝဓာတ်ငွေတူးဖို့ရေးလုပ်ငန်းရဲ့အခွန်ဘဏ္ဍာငွေတရားရာခိုင်နှုန်းကိုကိုးစားပြုတဲ့ရေနံနဲ့တဘာဝဓာတ်ငွေကုမ္ပဏီ73ခု၊ကြောင်းမြေရေနာပြပွဲရဲ့အခွန်ဘဏ္ဍာငွေ69ရာခိုင်နှုန်းကိုကိုးစားပြုတဲ့ကြောင်းမြေရေနာကုမ္ပဏီ30ခုနဲ့တထုကဏ္ဍရဲ့အခွန်ဘဏ္ဍာငွေ90ရာခိုင်နှုန်းကိုကိုးစားပြုတဲ့ကုမ္ပဏီ71ခုတို့ကကောက်ခံရရှိတဲ့အခွန်အခအချက်လက်တွေပါဝင်မှာဖြစ်ပါတယ်။မြန်မာနိုင်ငံဟာကြောက်မြက်ကဏ္ဍကို EIDI အစီရင်ခံစာမှာထည့်သွင်းတဲ့ပထမဆုံးနိုင်ငံဖြစ်ပေမဲ့လည်းအစီရင်ခံစာမှာပါဝင်မဲ့ရေနံတဘာဝဓာတ်ငွေနဲ့တတ်ထုကဏ္ဍ၃မျိုးအတွက်ဖော်ပြထားတဲ့ငွေကြေးတန်ဖိုးကမကြသေးခင်ကလန်ဒန်အခြေစိုက် Global Witness အဖွဲ့ကထုတ်ပြန်ထားတဲ့ကိန်းဂဏန်းတွေနဲ့ကွဲလွဲမှုရှိနေပါတယ်။ကချင်ပြည်နယ်ဖားကန့်ဒေသမှာပြီးခဲ့တဲ့လတဲ့မြေစာပုံပြိုကျမှုကြောင့်လူပေါင်း134ယောက်ထက်မနည်းသေဆုံးခဲ့တဲ့အတွက်အများအယုံစိုက်ခံနေရတဲ့ကြောက်စိမ့်ထုတ်လုပ်မှုလုပ်ငန်းကနေ2014ခုနှစ်မှာဒေါ်လာ37ဘီလီယံလောက်ဝင်ငွေရခဲ့တယ်လို့ဖော်ပြခဲ့ပေမဲ့အစီရင်ခံစာအစ်စ်မှာတော့ဒီထက်လျော့နေနေကြောင်းဖော်ပြထားတာပါမြန်မာနိုင်ငံရဲ့ EIDI အစီရင်ခံစာကိုလန်ဒန်အခြေစိုက် Global Witness အဖွဲ့ကိုယ်တိုင်ပါဝင်တဲ့နိုင်ငံတကာ EIDI ဘုတ်အဖွဲ့ကစမ်းစစ်မှာဖြစ်ပေမဲ့လည်းဒီလိုကိန်းဂဏန်းကွာခြားမှုတွေကမြန်မာနိုင်ငံအနေနဲ့ EIDI အဖွဲ့ဝင်နိုင်ငံဖြစ်ရေးအဟန့်အတားမဖြစ်နိုင်ဘူးလို့ဒေါက်တာဇော်ဦးကဆိုပါတယ
်ပမာဏကြီးဆိုတာကွဲခြားတာကနည်းပညာပိုင်းရပါဘောเนาะကျွန်တော်နားလည်နိုင်ပါတယ်เนาะကျွန်တော်တို့စတဲ့ဒီစာခုနပြောသူပဲနိုင်ငံတကာစံရရောဒီတိုက်ဆိုင်စစ်ဆေးမှုဆိုတဲ့စံရရောပြီးရင်ဒီထဲကနေဒီဝင်လမ်းကြောင်းမှာရှိနေတဲ့ဝင်ငွေထွက်ငွေတွေကိုစင်းစရာရှိတယ်ဆိုစံရရောလုလိုက်တဲ့အခါမှာကျွန်တော်တို့လုံနိုင်တဲ့ပမာဏဟာခုနပြောတဲ့ဒေါ်လာသန်600-900နီးပါးပဲရှိနေတယ်เนาะအဲ့တော့သူတို့ပြောတဲ့ပမာဏနဲ့ဆိုရင်အများကြီးကွာနေတယ်လို့ပြောပါတယ်အဲ့တော့သူတို့ပြောတာကတော့ဒါဒီစီးပွားရေးကဏ္ဍရေးတစ်ခုလုံးရဲ့တန်ဖိုးကိုပြောတာကျွန်တော်တို့ကတော့အခုလုံးလုံးစင်မှာเนาะreport ထဲမှာပါတဲ့ပမာဏကိုပြောတာเนาะအဲ့လောက်ပမာဏကိုသွားဖို့ဆိုရင်ကျွန်တော်တို့စူးစမ်းနော်အဲ့ဒါကစူးစမ်းမယ်လမ်းကြောင်းကလည်း EIDI လုပ်ငန်းစဉ်မှာပါလာပြီးသားအဲ့တော့ဒီစင်ကသာဒီလမ်းကြောင်းကိုဖောက်တဲ့နေရာမှာအရေးကြီးတဲ့စင်ကသာဖြစ်တဲ့ကြောင်မလို့ Global Witness ကလည်းကျွန်တော်တို့ကိုဒီရှုထောင့်အနေနဲ့သုံးသပ်ပြီးတော့သူတို့အတည်ပြုပေးမယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာ
မြန်မာနိုင်ငံက2014ဇူလိုင်လကကျင်းပခဲ့တဲ့28ကြိမ်မြောက်နိုင်ငံတကာ EIDI အဖွဲ့အစည်းအဝေးမှာ45နိုင်ငံမြောက် EIDI အဖွဲ့ဝင်လောင်းနိုင်ငံအဖြစ်လက်ခံခဲ့တာဖြစ်ပြီးပထမအကြိမ်မြန်မာနိုင်ငံရဲ့ EIDI အစီရင်ခံစာကို2016ဇန်နဝါရီလ2ရက်နေ့နောက်ဆုံးထားထုတ်ပြန်မှာဖြစ်ပါတယ်ရှင်